ဂရင်းနိုင်ငံကန်ယူရမ်းမှာမီးလောင်နေတဲ့ဂရုအသင်းဘောပေါ်မှာရှိနေတဲ့ခီးတဲ့ရာနဲ့ချီကဒီကယ်ဆယ်ရေးလုပ်သားတွေကလေပြင်းတိုက်နေတဲ့ပင်လယ်ပြင်မှာမီးငြိမ်းသတ်ဖို့ကြိုးစားနေတဲ့အချိန်ထဲမှာပဲသူတို့ကလည်းအမြန်ဆုံးကယ်တင်ဖို့တောင်းပန်နေကြပါတယ်ခီးတဲ့900နီးပါးပါတဲ့ဒီ Norman Atlantic ဂရုသင်္ဘောကနေခီးတဲ့150လောက်ကိုပဲလောလောဆယ်မှာကယ်တင်နိုင်သေးတာဖြစ်ပါတယ်။သင်္ဘောပေါ်မှာရှိနေသေးတဲ့ခီးတဲ့အများပြားဟာသူတို့ရဲ့လက်ကင်ဖုန်းတွေကိုသုံးပြီးတော့သူတို့ကိုအမြန်ဆုံးကယ်တင်မှာလို့ကူညီတောက်ခံနေကြတာပါ။ Norman Atlantic ဂရုသင်္ဘောဟာသင်္ဘောကုန်းပတ်နောက်ပိုင်းစတင်မီးလောင်ခဲ့ပြီးတဲ့နောက်အချက်ပြသတိပေးသံထွက်လာချိန်မှာ Confucian အနောက်မြောက်ဘက်မိုင်90အကွာလောက်မှာရှိနေတာပါ။ဒီဂရုသင်္ဘောဟာဂရင်းနိုင်ငံအနောက်ပိုင်းပက်ထရက်စ်မြို့ကနေအီတလီနိုင်ငံအရှေ့ပိုင်းအန်ကိုနာမြို့ကိုခီးထွက်နေတဲ့အချိန်ဖြစ်ပါတယ်။ထိခိုက်သေးချေပျက်စီးမှုဘယ်လောက်ရှိသလဲဆိုတာသေချာမသိရသေးသလိုစောင်းရာသီကာလအေးဆက်နေတဲ့ပင်လယ်ရေထဲကိုခီးတဲ့တွေကျသွားတာရှိသလားဆိုတာလည်းမသိရသေးပါဘူး။အခင်းဖြစ်ပွားတဲ့နေရာကိုသင်္ဘောတွေအတော်များများအလင်းမြန်ရောက်လာခဲ့ကြပြီးတော့ရဟတ်ယာဉ်တွေနဲ့ရှာဖွေကယ်ဆယ်ရေးထောက်ပံ့ယာဉ် C-130 လဲကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေပါတယ်ရှင်။